ရှိခိုင်ပြည်နယ်မောင်နှောခရိုင်ရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်းအရေးအချင်းတတ်မှတ်ချက်နဲ့မညီဘူးဆိုပြီးအပယ်ချခံရတဲ့လွတ်တော်ကိုယ်စားလှယ်လောင်းနှုတ်ကိုဒီကနေ့စစ်တွေမြို့မှာကြားနာစစ်ဆေးပြီးထပ်မံပယ်ချလိုက်ပါတယ်။အပယ်ချခံလိုက်ရတဲ့လွတ်တော်ကိုယ်စားလှယ်တွေဘက်ကဆက်ပြီးအယူခံဝင်သွားကြမှာဖြစ်ပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကလက်ရှိလွတ်တော်ကိုယ်စားလှယ်လောင်းတဦးလည်းဖြစ်တဲ့ဥရွှေမောင်ကိုလွတ်တော်ကိုယ်စားလှယ်လောင်းအရေးချင်းနဲ့မညီဘူးဆိုပြီးပယ်ချခဲ့တဲ့အပေါ်အာဆီယံအမတ်များအဖွဲ့ကလည်းရှုံချလိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပေးပါမယ်ရှင
်။လာမယ့်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြဖို့အမည်စရင်တင်သွင်းလာတဲ့ကိုယ်စားလှယ်လောင်း6000ကျော်တဲ့ကကိုယ်စားလှယ်လောင်းအရေးချင်းတတ်မှတ်မှုနဲ့မပြည့်စုံတဲ့ကိုယ်စားလှယ်လောင်းတွေကိုပယ်ချနေတဲ့အထက်ရခိုင်ပြည်နယ်မောင်းနှော့ခရိုင်ထဲမှာတော့ကိုယ်စားလှယ်လောင်း19ဦးကိုမောင်းနှော့ခရိုင်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တာပါ။ဒီကိုယ်စားလှယ်လောင်း19ဦးကိုဘာကြောင့်ပယ်ချခဲ့ရသလဲဆိုတာကိုမောင်းနှော့ခရိုင်ရွေးကောက်ပွဲကော်မရှင်အရာရှိဦးထွန်းဝင်းထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။လက်ရှိမောင်းနှော့ခရိုင်ထဲမှာ19ဦးပါခင်ဗျာ။အဓိကတော့ကျွန်တော်တို့ကပုံမှန်အနေနဲ့ဆိုရင်တော့35တို့နောက်8ကကြီးတို့ပေါ့။ဟုတ်ကဲ့ဟိုမွေးဖွားရင်မှာမိဘတပါးဖြစ်စီနှစ်ပါးစလုံးဖြစ်စီနိုင်ငံသားမဖြစ်သေးတဲ့ကိစ္စပေါ့
။ဩဂုတ်လ18ရက်နေ့ကနေဩဂုတ်လ31ရက်နေ့အတွင်းတက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးခရိုင်ရွေးကောက်ပွဲကော်မရှင်တွေကကိုယ်စားလှယ်လောင်းတွေကိုစီစစ်ရွေးချယ်ခဲ့တာဖြစ်ပါတယ်။အဲ့ဒီအထက်ကမှပယ်ချခံရသူကိုယ်စားလှယ်လောင်းတွေအနေနဲ့ပယ်ချတယ်လို့ကော်မရှင်ကအကြောင်းကြားစာလက်ခံရရှိတဲ့နေ့ကနေစလို့9ရက်အတွင်းအယူခံဝင်ခွင့်ရှိပါတယ်။အဲ့ဒီအတွေ့မောင်းနှော့ခရိုင်တွေကအပယ်ချခံရသူတွေကကိုယ်စားလှယ်လောင်းနှစ်ဦးကိုဒီကနေ့ရခိုင်ပြည်နယ်စစ်တွေမြို့ကရွေးကောက်ပွဲကော်မရှင်ရုံးမှာကြားနာပွဲလုပ်ခဲ့တဲ့အကြောင်းမောင်းနှော့ခရိုင်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောပါတယ
်။ကျွန်တော်ရေဦးဆုံးဖယ်ထားတဲ့နှစ်ယောက်ရှိမှလားခင်ဗျာ။ဦးရွှေမောင်နဲ့ဒေါ်ခင်ခင်လင်းမှာခင်ဗျာ။ကျွန်တော်အခုခရိုင်နေပယ်ချလိုက်ပြီဆိုရင်ပြည်နယ်မှာဆက်အယူခံဝင်ပါလေခင်ဗျာ။ပြည်နယ်ကနေပယ်ချလိုက်ပြီဆိုရင်တော့ဆက်အယူခံဝင်လို့မရတော့ပါဘူး။
ဒီကနေ့စစ်တေမြို့မှာကော်မရှင်ရုံးမှာတွားရောက်ကြားနာခဲ့သူ2ဦးဖြစ်တဲ့ဦးရွှေမောင်နဲ့ဒေါ်ခင်ခင်လွင်တို့2ဦးကိုခရိုင်ရွေးကောက်ပွဲကော်မရှင်ဘက်ကထပ်မံပြီးတော့ပယ်ချခဲ့ပါတယ်။ကိုယ်စားလှယ်လောင်းတွေဘက်ကစစ်ဆေးခံမှုလုံလောက်တဲ့တပ်တွေတွေအထောက်ထားတွေယူလာပါရဲ့နဲ့ကော်မရှင်ဘက်ကတစ်ဖက်သက်ဆုံးဖြတ်လိုက်တာမို့ဒါဟာတရားမျှတမှုရှိတဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့ကိုယ်တိုင်တွားရောက်စစ်ဆေးခံခဲ့တဲ့ဦးရွှေမောင်ကပြောပါတယ
်။ကျွန်တော်နဲ့ဒေါ်ခင်ခင်လည်းကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ကိုကြားနာပွဲတက်ရောက်ဖို့တွားခဲ့ပါတယ်။ဒါပေမဲ့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ကိုရောက်တဲ့အခါကျတော့ဒါကျွန်တော်တို့ကထင်ထားတဲ့ဒါကြားနာဝေမဟုတ်ပေနဲ့ချွေမောင်နဲ့ဒေါ်ခင်ချင်းလင်းတို့ရဲ့ဒီအယူခံလွာတွေကိုပေချလိုက်ပါသည်ဆိုပြီးမှသူတို့တို့ပြောပြီးမှဖုံးပြလိုက်တယ်ဒါပေမဲ့ကျွန်တော်ကပြန်ပြီးတော့ပြောခဲ့ပါတယ်အပေါ်ကကျွန်တော်မှအထောက်ထားတဲ့အများကြီးပါလာတယ်ကျွန်တော်ရဲ့မိဘဘိုးဘွားထောက်ထားတဲ့ပါလာတဲ့အများကြီးဒါကိုကျွန်တော်ရှင်းလင်းခွင့်တင်ကြားခွင့်ပြုပါဒါမှဖုံးပြလိုက်ရမယ်မဟုတ်ပါဘူးတဲ့မကြည့်တော့ပါဘူးတဲ့ကြည့်ပြန်မလို့ဘူးတဲ့ကျွန်တော်တို့ဖုံးပြပါပြီတဲ့ဆိုတော့ဒီရာကဘာလဲဆိုတော့ဒီကြားနာဝဲပုံစံမဟုတ်ဘင်းနဲ့ချိုတင်စင်ထားတဲ့ပုံစံအတိုင်းဒီအကဲနဲ့ဒီဒေါက်ခင်ခင်လွင်ရဲ့အယူခံလာတွေကိုသူတို့ကဒီတစ်ချက်လို့ပေချလိုက်တဲ့သဘောပဲဟိုကျွန်တော်တို့ဒီနိုင်ငံတော်ရဲ့ရုံးတော်တစ်ခုကတရားစီရင်ရေးကြားနာဝဲမဟုတ်ဘင်းနဲ့เนาะဒါဘယ်လိုပြောမလဲဒါဗိုလ်ချုပ်စုမှုပုံစံနောက်ဒါဟက်ဂီမိုနီသဘောလိုပဲအကဲခံစားလိုက်ရတယ်ဘာလဲဆိုတော့၆လေးချက်နောက်တစ်ခါရှင်းလင်းချက်ရှင်းပြချက်နောက်အထောက်အထားဆုံးဆုံးလေးတင်ပြခွင့်ကိုပိတ်ပင်ပြီးတော့ဒါတစ်ဖက်သက်ဆုံးဖြတ်တဲ့တွေဒါမတရားသောဆုံးဖြတ်ချက်တစ်ခုပဲလို့အငယ်ကအဲ့လိုပဲသုံးဖြတ်ပါလေကျွန်တော်ပြည်တော်မှုရုပ်ရုပ်ပဲကော်မရှင်ကိုအယူခံဝင်သွားမှာပါ
ဥရွှေမောင်ဟာပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့အရွေးချယ်ခံထားခဲ့ရသူဖြစ်ပါတယ်။ဒီတစ်ချိန်မှာတော့တတိပုဂ္ဂလအဖြစ်နဲ့ဝင်ရောက်အရွေးခံမှုဥရွှေမောင်ကရှောက်ထားခဲ့တာပါ။သူ့ကိုမြန်မာနိုင်ငံသားမိဘ2ဦးကနေမွေးဖွားသူမဟုတ်တဲ့အတွက်ရွေးကောက်ပွဲဥပဒေပုံမှန်10ခန်းငယ်အပိုင်ငါအရာရွေးချယ်ပိုင်ခွင့်မရှိဘူးဆိုပြီးတိုင်ဘတ်ကိုယ်စားလှယ်လောင်းတဦးကတိုင်ကြားခဲ့တဲ့နောက်မောင်နှော့ခရိုင်ရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်းအရေးချင်းတတ်မှတ်မှုနဲ့မညီဘူးဆိုပြီးပယ်ချခဲ့တာပါအခုလိုမျိုးလက်ရှိလွတ်တော်ကိုယ်စားလှယ်အဖြစ်လဲတာဝန်ယူထားတဲ့ဥရွှေမောင်ကိုကိုယ်စားလှယ်လောင်းအဖြစ်ကနေပြီးတော့ပယ်ချခဲ့တဲ့အပေါ်ဒီကြားနာစစ်ဆေးမှုဟာဒီမိုကရေစီစံနှုန်းနဲ့မညီတဲ့အပြင်လူခွေချိုးဖောက်မှုတရက်တာဖြစ်တယ်လို့အာဆီယံလွတ်တော်အမတ်များအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်လာမယ့်2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတော့တရားမျှတမှုရှိဖို့ဆိုရင်ကိုယ်စားလှယ်လောင်းစီစစ်ရွေးချယ်မှုတွေမှာပွင့်လင်းမြင်သာမှုရှိပြီးဒီမိုကရေစီစံနှုန်းနဲ့ညီဖို့လိုအပ်တဲ့အတွက်မျှတတဲ့ဆုံးဖြတ်ချက်တွေကိုအာဆီယံလွှတ်တော်အမတ်များအဖွဲ့ကတောင်းဆိုထားပါတယ်ရှင်